ြမ်းမျက်နှာအဖြစ်ကမ္ဘာပေါ်မှာအများရန်အာယုံစိုက်ခံနေရတဲ့မြောက်ကိုရီးယားကိုမြန်မာစစ်အစိုးရကတော့အထူးမိတ်ဆွေနိုင်ငံအဖြစ်နဲ့ဆက်ဆံနေရမှာမြောက်ကိုရီးယားတန်ယုံဧကံဝဲတွေကိုစစ်အစိုးရရဲ့ထိတ်တန်းပိုင်းခေါင်းဆောင်တွေပဲတက်ရောက်ချီးမြှင့်နေတာကိုအစိုးရမီဒီယာတွေမှာတွေ့နေရပါတယ်မြန်မာနိုင်ငံဟာမြောက်ကိုရီးယားနိုင်ငံနဲ့1983ခုနှစ်မှာတန်တမာဆက်ဆံရေးပြတ်တောက်သွားခဲ့ရာကနေ2008ခုနှစ်မှာလက်ရှိမြန်မာစစ်အစိုးရနဲ့မြောက်ကိုရီးယားအစိုးရတို့တန်တမာဆက်ဆံရေးပြန်ပြီးထူထောင်ခဲ့ကြတာပါလက်ရှိမြောက်ကိုရီးယားမြန်မာဆက်ဆံရေးနဲ့1983ခုနှစ်မှာတန်တမာဆက်ဆံရေးပြတ်တောက်စေခဲ့တဲ့ရန်ကုန်မြို့အာဇာနီဘိတ်မှန်ကိုမြောက်ကိုရီးယားတရှူတွေဘုံခွဲတိုက်ခိုက်မှုတွေကိုပြန်လည်ဆန့်စစ်ကြည့်ဖို့အတွက်ဒီအရေးကိစ္စနဲ့ပါဝင်ပတ်သက်မှုရှိခဲ့သူတပ်မတော်သားတွေကိုတပ်မှုတပ်သားပြောစကားအပတ်စဉ်ကဏ္ဍအတွက်ဆက်သွယ်မေးမြန်းထားပါတယ်ပထမဆုံးတော့ Washington DC မြန်မာတန်ယုံမှာတပ်မှုကြီးအဖြစ်တာဝန်ထမ်းဆောင်သွားခဲ့တဲ့ထောက်လိုင်းရေးအရာရှိဟောင်းဘူမှုအောင်လင်းထွတ်ကလက်ရှိမြောက်ကိုရီးယားမြန်မာဆက်ဆံရေးအခြေအနေပေါ်မှာအမေရိကန်ပြည်ထောင်စုရဲ့တုံ့ပြန်မှုတွေကိုအခုလိုပြောပြခဲ့ပါတယ
်ဒီ2004ခုနှစ်အစောပိုင်းလောက်ပေါ့လေအဲဒီကာလလောက်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမေးသလိုကျွန်တော်အမေရိကန်လွတ်တော်ပေါ့လေအဲ့ချိန်တုန်းကကျွန်တော်တို့အမေရိကန်ဒီနိုင်ငံရဲ့ကော်မတီရဲ့ဥက္ကဋ္ဌကျွန်တော်တို့အထက်လွှတ်တော်ကစီနေတာရစ်ချတ်လူကာ
အထက်လွှတ်တော်ရဲ့နိုင်ငံခြားဆက်ဆံရေးကော်မတီပေါ့
မှန်ပါခင်ဗျစီနေတာရစ်ချတ်လူကာရဲ့ယုံကို
ဒီမိုကရက်လားရီပပ်ဘလစ်ကန်လား
ရီပပ်ဘလစ်ကန်ပါခင
်ဗျဟုတ်ကဲ့
ဆိုတော့အဲ့ဒီယုံကိုကျွန်တော်ရဲ့ပါမကြီးဦးလင်းမြန်ရဲ့ကျွန်တော်တို့တွားခဲ့ရပါတယ်ကျွန်တော်တို့ဒီစီနေတာ AC ကိုမတွားခင်မှာစီနေတာရဲ့စတာဖာဖြစ်တဲ့ဒီကိဖ်လူပေါ့လေသူကျွန်တော်တို့တန်ယုံကိုနှစ်ခေါက်တိတိလာပါတယ်လာတဲ့ချိန်ကမှဒီမြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးမှသူအသေးစိတ်သူတို့သတင်းတွေကြားနေတယ်အဲ့ဒီကိစ္စညမာဆိုးရနဲ့ဆက်နွယ်နေတာဟုတ်ပါသလားဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့မေးခဲ့မြန်းခဲ့တာရှိခဲ့ပါတယ်ဒီဘက်ဒီ2000တခုနှစ်ပေါ့လေတမလာဒီဘော့စ်လက်ထက်နိုင်ငံရေးဝန်ကြီးကောလင်ပါဝါလက်ထက်မှာတော့ကျွန်တော်တို့အဲ့ဒီချိန်တုန်းကကျွန်တော်တို့လာပြီးတော့ဖြည့်ရှင်းရတာကျွန်တော်သိသလောက်နယူးယောက်မှာကျွန်တော်တို့အဲ့ဒီချိန်တုန်းကဝန်ကြီးချုပ်ရုံးဝန်ကြီးလုပ်တဲ့ဦးတင်ဝင်းနဲ့တမ်းတော်ထောင်လိုင်းရဘုံကြီးလှမင်းနှစ်ယောက်ကအမေရိကန်နိုင်ငံသားဝင်ကြီးဌာနကဒူးလက်ထောက်နိုင်ငံသားဝင်ကြီးမက်ဒေလီနဲ့ဒါဒီ NSC ပေါ့လေ National Security Council က
အမေရိကန်မျိုးသားလူညီ
ကောင်စီဟုတ်ကဲ့ Miss Karen Brown ကိုတွေ့ပြီးတော့မှဆက်အမေရိကန်အစိုးရနဲ့လည်းဒါကျွန်တော်တို့ပြန်ပြီးတော့မ
ှဆက်ဆံရေးကောင်းအ
ောင်ဆက်ဆံရေးကောင်းအောင်ကြိုးပမ်းနေတဲ့အချိန်ကမှဒီဥစ္စာမဟုတ်ပါဘူးဆိုတဲ့ဥစ္စာကိုပြောင်းလဲခိုင်းတဲ့သဘောပါပဲတိုက်ရိုက်လာပြီးတော့မှတိုက်ရိုက်တွေ့ကြတဲ့သဘောပါခါဟိုကဒီပူဂျုံမူကြီးတန်းရွှေရီညင်းခိုင်းလို့ညင်းဆိုတဲ့အနေအထားမျိုးကျွန်တော်ပြန်ကြားသိရပါတယ
်အဲ့ဒါကိုအမေရိကန်ဆွေရလက်ခံခဲ့လားအဲ့တော့သူတို့ညင်းတော့
အမေရိကန်နိုင်ငံရဲ့ဝင်ကြီးဌာနကအဲ့ချိန်ကကျွန်တော်တို့တန်ယုံကိုမေးပါတယ်အဲ့တော့မင်းတို့မဟုတ်ဘူးလို့ပြောတယ်ငါတို့ဘာတက်တည်ပြနိုင်မလဲဆိုပြီးတော့မှမေးခဲ့တာရှိပါတယ်အာမခံခိုင်းတဲ့သဘောပါအဲ့လိုအာမခံခိုင်းတော့ဒါအမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့ဒီအကြံပေးချက်ရာမင်းတို့ဗမာအစိုးရရဲ့နိုင်ငံသားဝင်ကြီးရည်ပြီးတော့မှငါတို့နိုင်ငံသားဝင်ကြီးကောလင်ပါဝါစီကိုဒီကိစ္စနဲ့ပတ်သက်ပြီးတော့မှမဟုတ်ပါဘူးဆိုတဲ့အကြောင်းကိုစာဆောင်ရေးပေးပါလို့ပြောပါတယ်ခင်ဗျကျွန်တော်တို့ရန်ကုန်ကဒါကတော့သတင်းစကားအနေနဲ့ပေါ့လေပြန်သိတာကဒါဘူဂျိုကြီးတန်းရှူရတွေကဝင်းအောင်ထိုးပေးလိုက်ပေါ့ကွာဆိုပြီးတော့မှပြောလို့ကြားတယ်အဲ့လိုပြောပြီးတဲ့နောက်ပိုင်းမှာကျွန်တော်နိုင်ငံသားဝင်ကြီးဌာနဝင်ကြီးဦးဝင်းအောင်ရဲ့လက်မှတ်နဲ့ထိုးတဲ့စာကိုကျွန်တော်တို့စာမူရင်းကိုပေါ့လေတန်တမာဆော့ချောစာအိတ်နဲ့ပို့ပါတယ်။နောက်သူ့ရဲ့အဲထဲမှာပါတဲ့စာအိတ်ကစာသားကိုကျွန်တော်တို့သိအောင်ဆိုပြီးတော့မှ fax နဲ့ကျွန်တော်တို့တန်ယုံကိုထိုးပေးပါတယ်။တန်တမာဆန်ပဲကျွန်တော်တို့ရေးထားပါတယ
်။ဟုတ်ကဲ
့။အဓိကကတော့လားနိုင်ငံဆက်ဆံရေးအဆင်ပြေခြင်းနဲ့အကြောင်းဆီတော်တို့ဒီဆွဆွဲနေသလိုဒီဗမာအစိုးရနဲ့ဒီမြောက်ကိုရီးယားအစိုးရတို့ဟာဒီစီးရေးဆိုင်ရာကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုတွေမရှိပါဘူးဆိုတဲ့ဥစ္စာကိုလေးလေးမားမားပပနနနဲ့ရေးထားတဲ့သဘောပါပဲခင်ဗျာ
။ဒါလို့အမေရိကန်ပြည်ထောင်စုကိုတစ်ဖက်ကနိုင်ငံရေးဝန်ကြီးအဆင့်စာချုပ်တော်ပေးပို့ပြီးညှင်းဆုံနေတဲ့အချိန်ကာလတွေမှာပဲမြောက်ကိုရီးယားစစ်လက်နဲ့ထုတ်လုပ်ရေးပညာရှင်တွေနဲ့တပ်မတော်ကာကွယ်ရေးပစ္စည်းစက်ရုံကပါဆာတွေမှာအတူတကွအလုပ်လုပ်ခဲ့ရတဲ့အကြောင်းတွေကို VOA ကိုပြောပြခဲ့သူကတော့ကပါဆာ930ဆက်နှစ်တွေမှာတာဝန်ထမ်းဆောင်ခဲ့ဘူးတဲ့တက်ကြကြီးစီဟောင်းဦးမြင့်စုပါ
။စင်ကာပူကနေလို့တဆင့်စင်ကာပူတရုတ်ကနေရနေလို့တဆင့်ဂျပန်ပွဲစားရင်လည်းကျွန်တော်တို့မြောက်ကိုရီးယားကိုဆက်လွှတ်ပြီးတော့မြောက်ကိုရီးယားပညာရှင်တွေကိုသူတို့ခေါ်ယူဆင်းနွှဲပြီးတော့ကျွန်တော်တို့မြန်မာပြည်ထဲကိုသူတို့ passport ဗီဇာမလုပ်ဘဲနဲ့တရုတ်ပြည်ကနေလို့အောက်လန်းကနေလို့ကျွန်တော်တို့မြန်မာနိုင်ငံထဲကိုခိုးသွင်းလာတာဖြစ်လာတယ်ကျွန်တော်တို့မြန်မာနိုင်ငံကဆိုမင်းထိုက်ကုမ္ပဏီက Singapore အခြေစိုက်ကုမ္ပဏီတွေနဲ့ဆက်သွယ်ပြီးတော့သူတို့တရုတ်ကနေလို့တဆင့်မြောက်ကိုရီးယားကိုဆက်သွယ်ပြီးတော့မှတွန်းတာပါကျွန်တော်ဒီဘက်ကတော့မြန်မာပြည်အကူစလဲကဆိုမင်းထိုက်တို့ဖြစ်ပါတယ
်ဟုတ်ကဲ့ဆိုမင်းထိုက်ကုမ္ပဏီကပုဂ္ဂလိကကုမ္ပဏီပေါ့
ဟုတ်ကဲ့ဆိုမင်းထိုက်ကိုတော့ကျွန်တော်ကတော့မြင်ဘူးလားကျွန်တော်တို့ကာကွယ်ရေးပစ္စည်းစက်ရုံနဲ့အားလုံးနဲ့ပတ်သက်လို့ရှိရင်ဆိုမင်းထိုက်ကဒီကျွန်တော်တို့ကာကွယ်ရေးပစ္စည်းစက်ရုံနဲ့လိုအပ်တဲ့ကုန်ကြမ်းပစ္စည်းတွေကိုသူကနေလို့အားလုံးသွင်းပါတယ်ဆိုမင်းထိုက်ကကျွန်တော်တို့စက်ရုံအားလုံးပေါ်မှာသူဩဇာတက်ရောက်တာကိုလည်းကျွန်တော်တို့သိရတယ
်ဟုတ်ကဲ့အဲ့တော့ဒီမြောက်ကိုရီးယားတွေကိုတရုတ်ကနေဖြတ်ပြီးအောင်လန်းနေသွင်းလာတာဒါတရုတ်ပြည်ကမပြည်ဘူးဆိုတဲ့သဘောလားတရုတ်ပြည်ကတိတိနဲ့ပဲသွားတာလားဘယ်လိုလဲအဲ့ဒါဆရာကြီးဘယ်လိုသိထားလဲ
တရုတ်အစိုးရမသိတော့ဘူးခင်ဗျာဘာဖြစ်လို့လဲဆိုလို့ရှိရင်ဒီကျွန်တော်တို့နိုင်ငံကိုလာလုံနေတဲ့အဲ့ဒီတရုတ်တွေပဲဖြစ်ဖြစ်တောင်ကိုရီးယားတွေရုရှားတွေပဲဖြစ်ဖြစ်မြောက်ကိုရီးယားကဆိုရှင်အဲ့ဒီကစက်ရုံမှာရှိနေတဲ့နိုင်ငံကတရုတ်ရုရှားနောက်ပြီးတော့တောင်ကိုရီးယားစတဲ့နိုင်ငံသားတွေအားလုံးကိုကျွန်တော်အခြားစက်ရုံကိုပို့ပလိုက်တယ်ကပ္ပစာ၃ဆင်တဲ့တော်လကောင်းကပ္ပစာ၅ဆင်တဲ့တော်လကောင်းနောက်တရက်မျိုးတော်လကောင်းအဲ့လိုမျိုးကြောင်းရှိပေးပါဆိုပြီးတော့မှညွှန်ကြားလိုက်တယ်အဲ့လိုညွှန်ကြားတာနဲ့ကျွန်တော်တို့ဒီကပ္ပစာတစ်ဆင်မှာရှိနေတဲ့ဒီတာဝန်ခံတွေအားလုံးကနိုင်ငံရသားတွေကိုအဲ့ဒီစက်ရုံတွေအစီအစီကိုစမ်းပြီးပို့ထားတယ်အဲ့လိုပို့ထားပေးရပါတယ်တော့မူဆယ်ဆက်ကနေတွားခေါ်ကြတာခင်ဗျအဲ
့တော့မူဆယ်ရဆိုတော့ဒီအရှိမြောက်တိုင်းစစ်တပ်နာချုပ်ကတော့မသိဘူးလားခင်ဗျ
သူတို့တိုင်းမူးတွေကတော့ရှိတော့ရှိတယ်ကျွန်တော်လမ်းကြောင်းလုံးကြုံရေးကိုကျွန်တော်တို့ကအကုန်လုံးသူတို့ကိုတော့ message ပို့ထားရပါတယ်အဲ့ဒါ
2008ခုနှစ်တန်တမာဆက်ဆံရေးပြန်လည်ထူထောင်ပြီးတဲ့အချိန်မှာတော့မြောက်ကိုရီးယားတွေဟာမြန်မာနိုင်ငံကိုလေရင်ခရီးနဲ့ရောက်ရှိလာပြီးတော့တက်ဆိုင်ရာကပ္ပစတွေရဲ့အရာရှိတွေကမြောက်ကိုရီးယားတွေကိုမိမိတို့ကာကွယ်ရေးပစ္စည်းစက်ရုပ်တွေရှိရာမြို့တွေရွာတွေကိုလေဆိပ်ကနေတိုက်ရိုက်ခေါ်သွားရတယ်လို့ VOA ကိုဥမြင့်ဆိုးကပြောပြခဲ့ပါတယ်1983ခုနှစ်အောက်တိုဘာလ9ရက်နေ့ရန်ကုန်မြို့အာဇာနီဘိတ်မှမှာတောင်ကိုရီးယားသမ္မတချွန်ဒူးဝမ်နဲ့အစိုးရအဖွဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေလာရောက်ဂါရဝပြုမဲ့အချိန်မှာလူမျိုးရေးတာဝန်တွေယူထားရတဲ့တပ်မတော်တပ်ရင်းတပ်ဖွဲ့တွေထဲမှာတညင်မြို့မှာအခြေစိုက်တဲ့ရန်ကုန်တိုင်းစစ်ဌာနချုပ်အမှတ်1စစ်ဗျူဟာလက်အောက်ခံခလာယာ90လဲပါဝင်ပါတယ်မြောက်ကိုရီးယားတရှူတွေဖြစ်ကြတဲ့ဘိုမှူးဇင်မိုဘူဂျီကင်မင်ချူဘူဂျီဇင်ကီချူတို့အာဇာနီဘိတ်မှန်ကိုဖောက်ခွဲပြီးသွားချိန်မှာသူတို့ကိုလက်ရဖမ်းဖို့ကွန်မန်ဒိုတပ်စိတ်အဖြစ်ရွေးချယ်တာဝန်ပေးရတာမှာအခုခါမှာမြန်မာတပ်မတော်စစ်တီဟောင်းတဦးဖြစ်တဲ့ဦးထွန်းလင်းဟာအဲ့ဒီကွန်မန်ဒိုတပ်စိတ်မှာပါဝင်ခဲ့တဲ့အဲ့ဒီအချိန်ကတပ်သားအဆင့်ထွန်းလင်းပ
ါကျွန်တော်အဲ့ခလာ90တပ်ခွဲ1တပ်စု3ပေါ့ကျွန်တော်တို့ကအဲ့ဒီဘုံကကျွန်တော်တို့ကရန်ကုန်မှာရန်ကုန်တိုင်းလုံခြုံရေးဝင်နေရ1983အောက်တိုဘာလ10ရက်နေ့ကျတော့အရှိန်နေတိုင်းမှာပေါ့ကျွန်တော်တို့ရှိကိုအဲကျင်းနေဝင်တယ်ပေါ့အဲတောင်ကိုရီးယားသမ္မတကြီးချန်ဒူဝမ်နဲ့ဝန်ကြီးတချို့မြန်မာနိုင်ငံကိုချစ်ချင်းလာမယ်နောက်တစ်ခါ9ရက်နေ့မှာဒီအာဂန်ဒီကုန်းမှာအာဂန်ဒီကုန်းဆောင်တွေကိုဒေါ်လာပြပန်းကိုချတန်းတာရှိတယ်ပေါ့အဲ့ဒီတော့ကျွန်တော်တို့ကစတန်မိုင်လောက်ထားတာပေါ့နော်အတွင်းစီးပြင်စီးတွေလည်းကျွန်တော်တို့ရှိရပဲယူတောင်းဝင်ထားတာ
ပါဟုတ်ကဲ့ခင်ဗျာအဲ့ဒါကတိုင်ရင်မှုစီရတဆင့်ဒီတက်ခွဲမှုနောက်တစ်ခါကတက်ဆုမှုဘူကြီးဘာလို့ပါလဲခင်ဗျာ
ကျွန်တော်တို့တက်ဆုမှုကအဲ့ဒီစင်တော့ဒုဗိုလ်မမအောင်ပေါ့ကျွန်တော်တို့အဲ့ဒီချိန်ဆန်ခွင့်ရမှာရှိတယ်ဆရာဆန်ခန်းမှာလည်းအဲ့ဒီမှာဒါဝင်ယူစကန်ချတာတာပေါ့နော်အဲ့ဒီအတိအမှကျွန်တော်တို့ကထွက်တာဆိုတော့ဟိုသူတို့လမ်းကြောင်းသွားတဲ့အချိန်ကြီးကျွန်တော်တို့ကထွက်ပြီးယူပြီးသူတို့လမ်းကြောင်းပြီးွားကျွန်တော်တို့ကဆရာဆန်ခန်းမှာလည်းပြန်နေပေါ့နော်ကျင်းဖြစ်တဲ့အော်တိုဘားလာကိုရီးနေကြတော့ကျွန်တော်မဟာသတိမစနဲ့အချိန်မှာကျွန်တော်အဲ့ပောက်ကွဲတန်ကြီးပေါ့နော်ဂျင်းဆိုရဲဒီအာဇာနီကဘုံကကွဲလိုက်တဲ့ပောက်ကွဲတန်ကကျွန်တော်ကအာဇာနီကဘုံလို့မသိဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့တက်ကစံကွင်းထဲမှာရှိနေတဲ့ကျွန်တော်တို့တော်တော်ကြဲကြဲလောင်ကြားလိုက်တယ်ပေါ့နော်အဲ့ဒါနဲ့ကျွန်တော်ကတိလိုက်ပြီဒါတော့နိုင်ကွဲတာပဲအဲ့ဒီတိရတဲ့အချိန်မှာပဲကျွန်တော်တို့ဂျင်းနဲ့ဝင်လာတဲ့ချက်ချင်းဟိုတဲမိုင်လို့ကားဝတ်တက်ရမယ်ဆိုပြီးခါတဲ့အဲ့မှာကျွန်တော်တို့ကားဝတ်တက်ကျွန်တော်တို့အဲ့အာဇာနီကဘုံထွက်ခဲ့ရတာပေါ့အဲ့ဒီ
โอเคအဲ့ဒီမိုင်းကွဲတန်နဲ့လက်နဲ့ကြီးတန်နဲ့ဟိုဥထွန်းလင်းတို့တေးချာချာခွဲခွဲပြပြတိပါတာခင်ဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ကြားဘူးတာအဲ့ဒီတော့ရန်ကုန်တိုင်းစစ်တပ်နာချုပ်မှာဒူတိုင်းမှုဖြစ်နေတယ်ပေါ့နော်အခုတော့အငိမ့်စားဗိုလ်ချုပ်မျိုးညွန့်ပေါ့အတူကဖျားပေါ်ကလက်နဲ့ကြီးနဲ့ပြစ်တယ်လို့ပထမယူဆတယ်လို့သူ့ရဲ့လက်အောက်ခံတပ်ဖွဲ့တွေကိုပြောပါတယ်အဲကြောင့်လို့ဖျားပေါ်တော့ပြန်ပြီးတော့ဒီအောက်ကနေပြန်ပြစ်ခိုင်းမှုပထမညွှန်ကြားသေးတယ်ပြောပါတယ်နောက်အောက်ကလက်အောက်ခံရရှိတရားဒါတော့မဖြစ်နိုင်ဘူးဆိုဝိုင်းပြောတဲ့အတွက်ကြောင့်လို့ဒါသူ့ရဲ့ဒီဆုံးဖြတ်ချက်ကိုပြင်လိုက်ရတယ်လို့ကျွန်တော်တို့ကြားဥပါတယ်အဲ့ခါကျတော့မိုင်းကွဲတန်နဲ့လက်နဲ့ကြီးပြစ်တန်နဲ့ဟိုဆရာတို့လို့ဒီတပ်သားအဆင့်ကတော့ဘလို့များခွဲခြားသိနိုင်ပါလဲခင်ဗျာဒူတိုင်းမှုကခွဲခြားမသိဘူးဖြစ်နေလို့
ကျွန်တော်တို့လက်နဲ့ကြီးဆိုရှင်ကျွန်တော်လေခွင်းနိုင်အရင်လာတယ်လေလေခွင်းနိုင်ရင်ကြားတယ်လေခွင်းနိုင်ကြားပြီးတော့မှပောက်ကွဲတန်ထွက်တယ်သူကလေခွင်းနိုင်လုံးဝမကြားပဲနဲ့ပောက်ကွဲတန်ကမြေကြီးကိုကြီးကျယ်တုံလုတ်တယ်အတန်ထိန်ထွက်တယ်နော်နောက်ကြတော့မှအဲ့ဒီအာရန်လေခွင်းရောက်သွားတော့မှတေချာတိရတာကဒီမိုက်ခွဲလိုက်တာဆိုတော့တေချာတိရတယ် အာဒါနီကုန်းမှာကျွန်တော်တို့အဲ့မှာအခွင့်အရေးယူဖို့တောက်ဆုံးများအဲ့မှာဟိုတေသွားတဲ့လူတွေတန်ဟရတဲ့လူတွေအကုန်လုံးအဲ့အရာတွေကိုဆက်ချင်းတည်တာလို့ပြတော်တို့အဲ့ဒီနေရာကိုတခါလဲဟို
ရှင်းလင်း
ရှင်းလင်းတာလို့အကုန်လုံးလုပ်တာပေါ့နော်အဲ့ကျွန်တော်တို့ကြီးတာပဲလုပ်ရတာပါအဲ့ကျွန်တော်တို့ရောက်သွားတဲ့အချိန်မှာတော့ဒီတောင်ကိုရီးယားတန်ယုံဟာတာဝန်ရှိတဲ့လူတွေရဲ့ကျွန်တော်မြန်မာစစ်ထောက်လိုင်းရေးကိုနောက်ပြီးတော့ဒီကျွန်တော်တို့အဲ့ဒီနေရာမှာနှိစက်ဆုံးကကျွန်တော်တို့ကရှိတော့အမတ်တစ်စစ်ပြူပါကျွန်တော်တို့အမတ်တစ်စစ်ပြူပါဆိုတော့ကျွန်တော်တို့ကန်တော်မင်ပန်းညာထဲမှာခိုင်တာလေအဲ့ဒီအချိန်ကကျွန်တော်ပြားဒီကကနမပန်းညာနဲ့မှထိုင်ပါတယ်။တောင်တိုင်းအမတ်တစ်စီပြောမှုဘုံကြီးညီစိန်တို့နောက်တစ်ခါအဲဒီငင်းသားယူရတဲ့ဘုံချုပ်မျိုးညုံပါဗျာ။သူကတော့အဲ့ဒီအချိန်တော့ဒူတိုင်းမှုပေါ့။တောင်တိုင်းစစ်တမ်းချုပ်တိုင်းမှုကဘုံချုပ်မျိုးအောင်ပေါ့အဲ့ဒီအချိန်က
။မြန်မာတပ်မတော်စစ်တီဟောင်းဦးထွန်းလင်းပြောပြတဲ့မြောက်ကိုရီးယားဖောက်ခွဲရေးသမားတရှူတွေတဲကဘိုကြီးကင်မင်ချူးနဲ့ဘိုကြီးစင်ကီချူးတို့ကိုသူတို့လက်ရဖမ်းဆီးခဲ့ပုံတွေနဲ့အခုခါဦးထွန်းလင်းရဲ့မြောက်ကိုရီးယားမြန်မာဆက်ဆံရေးကိုပြန်လည်သုံးသပ်ပုံတွေကိုနောက်သတင်းပတ်တတ်မှုတတာပြောစကားပတ်စင်ကဏ္ဍမှာဆက်ပြီးတင်ဆက်ပေးသွားမှာဖြစ်ပါတယ်။စောင့်မျှော်နားဆင်ကြပါ။ကျွန်တော်ရော်နီငိမ့်ပါ။